အစိုးရတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တရုတ်ပြည်မှာတွေ့ဆုံကြရမှာတော့တင်ပြတဲ့ဆွေးနွေးမဲ့အခြေခံအချက်တွေပေါ်မှာနှစ်ဖက်စလုံးကအဆင်သင့်မရှိသေးတာကြောင့်ဆွေးနွေးပွဲဟာမအောင်မမြင်ဖြစ်ခဲ့ရတယ်လို့ကချင်သတင်းဌာနရဲ့အယ်ဒီတာကပြောပါရယ်ပြီးခဲ့တဲ့လကကျင်းပခဲ့တဲ့27ရာစုပင်လုံတတိယအကြိမ်အစည်းအဝေးမှာတော့ KIO အပါအဝင်မြောက်ပိုင်းအဖွဲ့တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အလွတ်တွေ့ဆုံညှိနှိုင်းမှုသဘောတူခဲ့ကြတာလည်းဖြစ်ပါရယ်အစိုးရတက်မတော်နဲ့မြောက်ပိုင်းအဖွဲ့တို့ကြားငြိမ်းချမ်းရေးအလားအလာတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားတာနားဆင်ပါရှင
်ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးပြီးတဲ့နောက်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့ကတွေ့ဆုံခဲ့တယ်လို့တက်မတော်ကိုယ်စားလှယ်အဖွဲ့နဲ့တရုတ်နိုင်ငံမှာဒီလ5ရက်နေ့ကထပ်မံတွေ့ဆုံခဲ့တာပါတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့ဆွေးနွေးပွဲကိုတော့တက်မရော့ဘက်ကအမှတ်၁စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်ကဦးဆောင်ပြီး KIO ဘက်ကတော့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာကဦးဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာစတင်ပြီးမကြာခင်မှာပဲပြက်ပြားခဲ့တယ်လို့ KIO နဲ့နီးစပ်သူတွေကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။KNG ကကချင်သတင်းဌာနရဲ့ Editor ကိုနော်ဒင်းကတော့ဆွေးနွေးပွဲမအောင်မြင်ရတဲ့အကြောင်းကိုအခုလိုပြောပါတယ်။
ကျော်ဘက်ကတော့ချင်းပြည်နယ်မှာဒီစစ်ပွဲတွေများတော့ပြည်သူလူထုတွေကဒုက္ခရောက်တော့အားဖြစ်ဖြစ်စစ်ပွဲအရှင်တွေကိုချော့ချဖို့ရဲ့နောက်တစ်ခုကတော့အဲ့ဒါထက်ပိုပြီးမှဒီနှစ်ဖက်အပိခရဲ့ဆေးရဟမျိုးတွေလုပ်ဖို့ရတယ်သူကတော့မျောလင့်တာပါနော်အဲ့တို့လည်းပဲဒီတမ်တော်ဘက်ကတော့အဲ့ဒီဟာကိုသူတို့ကမဆွေးနွေးမီမှာတက်ကြတဲ့ပုံစံနဲ့သူတို့ကတင်ပြပြီးမှဆွေးနွေးလာတော့စီးပွဲကတော့ပြတ်သွားတယ်လို့ပြောတယ်လေ
တမ်ရောဘက်ကတင်ပြချက်တွေကိုသူကအခုလိုဆက်ပြောပါတယ
်ဒီသူတို့ကတော့ဒီခွိုင်းမထွက်ရဆိုတဲ့ဟာကိုလက်ခံရမယ်ဒုတိယကတော့ပါတီစုံဒီမိုကရေစီစနစ်ကိုလက်ခံရမယ်နောက်တစ်ခုကတော့ဒီလူတော်ဝင်ရေး၃ပါးကိုလက်ခံရမယ်ဆိုတဲ့ဒီအချက်၃ချက်ကိုသူတို့ကဒီဟာကိုအရင်နဲ့ KIO ကလက်ခံမှသာလျှင်ဒီအပိခရဆေးရကိစ္စတွေဟာမျိုးတွေကိုဆွေးနွေးရအောင်ဆိုတဲ့ဟာဒီသူတို့ဘက်ကတော့အဲ့လိုမျိုးအချက်ကြိုက်တော့okay o ဘက်ကလည်းအဲ့ဒီဟာဆွေးနွေးဖို့ KIO ဘက်ကနော်အစင်တင်မဖြစ်သေးဘူးပြင်ဆင်ထားတဲ့ဟာလည်းမရှိသေးဘူးဆိုတော့စီဝဲကတော့အဲ့မှာသူတို့ကတော့ရပ်သွားတဲ့ပုံစံဖြစ်တယ
်ဒီဆွေးနွေးပွဲမှာ KIO ဘက်ကတင်ပြဖို့ရှိနေတဲ့အချက်တွေကိုလည်းကချင်သတင်းဌာနရဲ့ Editor ကိုနော်ဒင်းကအခုလိုဆက်ပြောပါတယ
် KIO ဘက်ကရည်ရွယ်လာက1990လေးပြခရရစရစအချုပ်ကတိုင်းဒီစစ်တပ်တွေကိုဘယ်လိုနေရာချမယ်ဆိုတဲ့ကိစ္စတွေပါတယ်အနောက်ပြည်တော်တွေ2013မှာတရုတ်သူရကနေပြမကြောက်ဝင်ပြမနော်သူတို့ဒီချင်းပြင်းနေမှာစစ်ချင်းဆော့ချဖို့အတွက်တဘောတို့စာချုပ်ပြီးရှိတယ်လေ။တော့အဲ့ဒါတွေကိုအခြေခံပြီးမှကျွန်တော်ဒီသမ္မတော်နဲ့အပိကစရဆေးရဟမျိုးတွေလုံနိုင်အောင်ဒီချက်နဲ့ကေဘက်ကတော့လာဆွေးနွေးတာဖြစ်တယ်။ဒါမဲ့အခုစီးရဲမှာကတော့ဒီကိစ္စတွေကိုသမ္မတော်ဘက်ကဆွေးနွေးဖို့လည်းမခံနိုင်ဘူး။ဆိုတော့အဓိကပြဿနာကတော့အဲ့ဒါဖြစ်တာပေါ့
။ဒီလ5ရက်နေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးတမ်ရော့ဘက်ကရော KIO ဘက်ကပါသတင်းထုတ်ပြန်တာရှိသေးပါဘူးဒီနှစ် February လဆန်းကလည်းဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်နဲ့ဗိုလ်ချုပ်ကြီးအင်ပန်လာတို့ပထမဆုံးချိန်တရုတ်ပြည်မှာဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာသဘောတူညီချက်တစုံတရာမရခဲ့သလိုဆွေးနွေးပွဲနောက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ပြီးခဲ့တဲ့လကကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးကာလမှာတော့ KIO အပါအဝင်မြောက်ပိုင်းအဖွဲ့တွေနဲ့အစိုးရတက်မတော်ခေါင်းဆောင်တွေတွေ့ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအလွတ်တဘောညှိနှိုင်းဆွေးနွေးဖို့သဘောတူခဲ့ပါတယ်ဒီရက်ပိုင်းတွေအတွင်းဇူလိုင်လ17ရက်နေ့မှာတက်မတော်နဲ့မြောက်ပိုင်းအဖွဲ့ဝင် PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားပြီးစစ်သုံးဘန်းအဖြစ်ဖမ်းဆီးခံရသူစေမူရဲမေ6ယောက်ကိုတက်မတော်ကအာဓမ္မပြုကျင့်တပ်ဖြတ်ခဲ့ကြောင်းလ6ရက်နေ့မှာတအန်းပလောင်အဖွဲ့ကသတင်းထုတ်ပြန်ပါတယ်စီမူရဲမေတွေကိုအတ္တမပြုကျင့်တပ်ဖြတ်တာနဲ့ပတ်သက်လို့တိတိကျကျစစ်ဆေးအရေးယူဖို့အတွက်လဲ PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောဆိုပြီးဒီဖြစ်စဉ်နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတရားစီဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ
်ဒီဟာကိုစနစ်တကျငြိမ်းချမ်းတာရှိဖော်ထုတ်စီစီမှာရင်းဖို့ရတယ်ဒီဟာငြိမ်းချမ်းရေးစစ်ဆေးကြောင့်သွားဖြစ်လာတာကိုသူတို့ကြည့်လို့လည်းပြင်းမှုတာတက်အနည်းဖြစ်စရာတော့ကျွန်တော်ဆက်လက်ပြီးစီမီဘူးတော့တလို့တော့ဒါတက်စလိုက်မှာ
တမ်ရော့ဘက်ကတော့ဒီတိုက်ပွဲအတွင်းမှာလက်နက်မျိုးစုံ၃လက်နဲ့အတူအလောင်း၈လောင်းတင်းစီရမိကြောင်းဇူလိုင်လ၁၉ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်မ မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့ရှိပြီးအဖွဲ့10ဖွဲ့ကသာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ် KIO PSLF TNLA အဖွဲ့တွေအပါအဝင်တရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းအဖွဲ့9ဖွဲ့ဟာ NCA ကိုလက်မှတ်ရေးထိုးထားပါဘူးဒီဖွဲ့တွေတဲကဝါနဲ့မိုင်းလာဖွဲ့ကလွဲရင်ကြံဖွဲ့တွေဟာအစိုးရတပ်မတော်နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေစေရှိနေတာဖြစ်ပါတယ်